မြန်မာနိုင်ငံရဲ့အခြေအနေဆိုးဝါးလာတဲ့အကျဉ်းတောင်တွေမှာနိုင်ငံရေးအကျဉ်းသား2000ကျော်ရှိနေဆဲဖြစ်တယ်လို့ AAPP ခေါ်ထိုင်းခြေဆိုင်မြန်မာနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကအစည်းအဝေးခန်းစာတရက်ထုတ်ပြန်ပါတယ်။အမျိုးသားပြန်လည်ရင်ကြားစီရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးအတွက်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့လိုကြောင်းနိုင်ငံတကာကတောင်းဆိုနေခဲ့ပေမဲ့မြန်မာစစ်အစိုးရကလိုက်နာခဲ့ခြင်းမရှိကြောင်း AAPP ရဲ့အတွင်းမှူးဦးတိန်နိုင်ကပြောပါတယ်
။ဟုတ်ကဲ့1989ကပေါ့လေ။အဲ့ဒါကအနည်းဆုံးအဲ့လောက်ရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်။ကျွန်တော်လည်းလမ်းမမီတဲ့ဒီကလေးရှိနေသေးပါတယ်။ဒါကဒီဇင်ဘာ31နောက်ဆုံးကျွန်တော်ရဲ့စစ်တမ်းစောက်ယူချက်ပေါ့လေ
။ဟုတ်ကဲ့။အဲ့တော့ဒီမြန်မာနိုင်ငံအတွင်းမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အရေးအတွက်နဲ့ပတ်သက်ပြီးတော့ကိုတိတ်နိုင်တို့ရဲ့နိုင်ငံရေးအကျဉ်းသားများကာကွယ်စောက်ရှောက်ရေးအသင်းကနေပြီးတော့နှစ်စဉ်အစည်းအဝေးခန်းစာတွေထုတ်တဲ့နေရာမှာဒီနှစ်ထုတ်တဲ့ဒီအရေးအတွက်ကပြီးခဲ့တဲ့2009ခုနှစ်အရေးအတွက်တော့များနေတာပေါ့နော်အဲ့တော့ဒီနေရာမှာနိုင်ငံရေးအကျဉ်းသားဆိုပြီးတော့သတ်မှတ်ချက်ပေါ့နော်အရေးအတွက်သတ်မှတ်ချက်မှာနည်းနည်းလေးဟိုငင်းပွားွယ်လေးရှိနေတာတွေမဖြစ်ဘူးလားခင်ဗျာအထူးသဖြင့်ပေါ့နော်မြန်မာနိုင်ငံအစိုးရကဆိုလို့ရှိရင်ထောင်သွင်းအကျဉ်းချထားတဲ့လူတွေကိုတစုံတစ်ခုရာဇဝတ်မှုတွေနဲ့ပဲလက်ညှိုးထိုးပြီးတော့အကျဉ်းချထားတာဆိုတော့အဲ့လိုလူတွေတဲကဘလို့လူမျိုးတွေကိုနိုင်ငံရေးအကျဉ်းသားအနေနဲ့သတ်မှတ်တယ်လေခင်ဗျာ
အဲ့ဒါကလည်းဟိုရေထဲကအဲ့လိုဖြစ်ခဲ့တာပါတုံးပေမဲ့ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့စာရင်းစာရင်းနဲ့ကိုက်ညီရောနိုင်ငံတကာရဲ့စာရင်းစာရင်းနဲ့ကိုက်ညီရောကျွန်တော်ကြာပြီးတော့သုံးသပ်လောက်ရပါတယ်ဆိုတော့အဲ့ဒီပုံမှာပဲကျွန်တော်တို့ကနိုင်ငံရေးကျေးဇူးဆိုတာဘာလဲဆိုတဲ့ဟိုဘဒူလေးခေါ်တာလဲဆိုတဲ့ကိစ္စမျိုးကျွန်တော်တတ်မှတ်ရတဲ့ကိစ္စမျိုးရှိပါတယ်ဆိုတော့ဥပမာနံပါတ်1ချက်ရကျွန်တော်ပုံမှန်နေတာတတ်မှတ်ရတာရှိပါတယ်ငါးညာတို့စက်ကိုတေးတို့စက်ကို20တို့122 121 123 124အပြင်ကျွန်တော်တို့ပုံမှန်154ကြီးပေါ့လေဆိုတော့အဲ့ဒါလေးအကူကောနိုင်ငံရေးလှုပ်ရှားမှုနဲ့သက်ဆိုင်တဲ့ဟိုပြည်မှုတွေဖြစ်တယ်ဆိုတော့အဓိကကျွန်တော်တတ်မှတ်တာကနိုင်ငံရေးလှုပ်ဆောင်နေရင်နဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တဲ့ကိစ္စတွေလှုပ်ရှားဆောင်ရွက်ရေးနဲ့အဖက်စီခံတဲ့လူတွေကျွန်တော်နိုင်ငံရေးကျွန်တော်တတ်မှတ်ပါတယ
်ဟုတ်ကဲ
့ဒီကနေ့ကဆိုလို့ရှိရင်ကျွန်တော်တို့ NLD ကအမှန်မင်းများကိုဒီ99ရုပ်ကဝမှာအနိုင်ရရှိတဲ့အမှန်မင်းများကိုသူတို့ကဒီဆိုင်ကျတိုက်မှုတွေကားတိုက်မှုတွေဘိတ်ကျတဲ့ကိစ္စတွေဘေးကိုအိမ်ထဲပြစ်ပြီးတော့ဖမ်းတဲ့ကိစ္စတွေနောက်တစ်ခါဒီဥတော်မင်းတို့ဆိုလို့ရှိရင်ဒါကသူတို့ရုပ်ကဝမှာဘာမှမပြောဘဲနဲ့အခုကျတော့မှသူကမူဆီဟိုနိုင်ငံသားမဟုတ်ဘူးလို့ပြောတဲ့ကိစ္စလေးအဲ့လိုမျိုးဒီမတရားဆွဆွဲတဲ့မျိုးလီနဲ့ပုံမှန်လေးကလည်းဒီကျွန်တော်တို့ခုနပြောခဲ့တဲ့ငါးညလို့ဆက်ကုတ်တွေလို့ဟို122တို့အဲ့လိုမျိုးအထက်မှာမပါဘဲနဲ့ဟိုတခြားပုံမှန်လေးနဲ့ကြပြီမဲ့လေကျွန်တော်တို့ကဒီနိုင်ငံရေးထုတ်ရှားနေတဲ့လူတွေကိုသူတို့ရဲ့သူတို့ကိုတမင်ကိုရည်ရည်ရှိရှိနဲ့ဖမ်းဆီးထိသေးတယ်ဆိုတဲ့ကိစ္စလေးကိုလည်းကျွန်တော်တို့ကနိုင်ငံရေးကျေးဇူးလို့ယူဆပါတယ
်ဟုတ်ကဲ့အဲ့တော့ပြီးခဲ့တဲ့နှစ်အတွင်းမှာကိုတိတ်နိုင်တို့အဖွဲ့အစည်းတွေကနေပြောပြင်ပအဖွဲ့အစည်းတွေကနေပြောနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့သူတွေတည်းကပြန်လွတ်လာတဲ့သူတွေကရောဘယ်နှယောက်လောက်ရှိလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့2010အတွင်းမှာ62ယောက်လွတ်ပါတယ်ဥမာဒီဇင်ဘာလမှာဆိုရင်18ယောက်တည်ရတဲ့18ယောက်လွတ်ခဲ့တာရှိပါတယ်အဲ့ဒါကလည်းတည်ရတဲ့18ယောက်ဘာလို့လွတ်ရလဲဆိုတဲ့ကိစ္စကလေးကျွန်တော်တို့ဒီမှာဟိုအများကြီးပြောစရာတွေရှိပါတယ်ဆိုတော့ဟိုတယောက်တည်းတည်ရတဲ့18ယောက်လွတ်တယ်14ယောက်ကတစ်နှစ်နဲ့6လထောက်ကြရတဲ့လူဖြစ်တယ်။အဲ့လူတွေကအဲ့ဒီမှာထောက်လို့ရစီနေတယ်။အဲကြားတဲ့လူတွေကဝေါ်ဆိုတဲ့ကကြတော့ဥမာကိုဟန်ဝဲရောက်လို့ဆိုလို့ရှိရင်သူတို့က9နှစ်ကြာတယ်။သူတို့လွတ်တဲ့ချိန်မှာ9နှစ်နဲ့3လတော့သူတို့နေခဲ့ရတာဖြစ်တယ်။ဟိုဆိုလိုချင်တာကလွတ်တဲ့လူတွေကဘယ်လိုလူမျိုးတွေလဲဆိုတဲ့ကကြတော့လွတ်ရစီလို့လွတ်ကြတာ။မတရားတပ်ပြီးဖမ်းဆီးထောက်ချထားတဲ့ရက်လေးနှစ်လေးစီပြီးတော့လွတ်လာတဲ့လူတွေဖြစ်တယ်။
အဲ့တော့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဥမာပြင်ပကုလသမဂ္ဂအပါအဝင်ပေါ့နော်အားလုံးကတောင်းဆိုနေကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးပါဆိုတဲ့တောင်းဆိုချက်နဲ့မသက်ဆိုင်ဘူးပေါ့ဒီလွတ်မြောက်မှုတွေကဘာကြောင့်လဲဆိုတော့သူတို့တွေကလွတ်ရစီလို့လွတ်နေတာဖြစ်နေတယ်လို့ဆိုတဲ့သဘောကိုပြောကြတ
ယ်အဲ့ဒါကိုပဲကျွန်တော်ကဟိုမိဘောက်ထုတ်ပြခဲ့တာပါ
ဟုတ်ကဲ့ဒီနေရာမှာနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးရေးဆိုတာကိုအဓိကတောင်းဆိုချက်အနေနဲ့ပေါ့နော်ကုလသမဂ္ဂကရောအမေရိကန်ပြည်အောင်စုအပါအဝင်ဟိုမြန်မာနိုင်ငံဒီမိုကရေစီအရေးကိုဖိအားပေးတောင်းဆိုနေတဲ့နိုင်ငံတွေအားလုံးကနေပြီးတော့ ဟိုတဆိုင်မမထောက်ပြနေကြပါတယ်အထူးသဖြင့်ဒေါအောင်ဆန်းစုကြည်လွတ်လာပြီးရဲ့နောက်ပိုင်းမှာလည်းဒေါအောင်ဆန်းစုကြည်ကနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ဆိုတာကိုတောင်းဆိုခဲ့ပါတယ်နောက်ဆုံးကျွန်တော်နဲ့အင်တာဗျူးတစ်ခုမှာတော့မှပဲဒေါအောင်ဆန်းစုကြည်ကဘယ်လိုထောက်ပြထားတယ်လဲဆိုတော့မြန်မာနိုင်ငံစစ်အစိုးရအနေနဲ့နောက်ပိုင်းမှာအခုလက်တွေ့ကြကြဆက်ဆံရေးမူဝါဒကျင့်သုံးမယ်ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့တော့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ဆိုတဲ့တောင်းဆိုချက်ကိုတောင်းဆိုချက်တစ်ခုတည်းမကဘဲနဲ့အချိန်အပိုင်းအခြားနဲ့သတ်မှတ်ပြီးတော့တောင်းဆိုသင့်တယ်ဆိုပြီးတော့ထည့်သွင်းဖော်ပြထားတာကိုကျွန်တော်တို့ကြားခဲ့ရပါတယ်အချိန်သတ်မှတ်မှုမရှိဘဲနဲ့ဆိုရင်ဘယ်အချိန်မှလှုပ်ပေးမလဲနောက်ကျသွားမယ့်ကိစ္စမျိုးတွေရှိနိုင်တယ်လို့လည်းထောက်ပြထားတာကြားရတယ်လေအဲ့ဒါ ਈ နဲ့ပတ်သက်လို့ရောကိုတိတ်နိုင်တို့အနေနဲ့ဘာတွေများဖြည့်ဆွက်ပြောကြတယ်
ကဲကျွန်တော်တို့ဟိုလက်တိုင်းမှာပြောနေတဲ့ကိစ္စတွေရှိပါလေဒီကနေ့ကဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံအတွက်ပေါ့လေဒီအမျိုးသားပြန်လည်ရည်ရွယ်စီရေးကပထမဦးဆုံးကြိုးပမ်းလို့ထင်တယ်ဖြည့်ဆည်းရမယ့်ကြိုးပမ်းလို့ထင်ပါတယ်ဒီအမျိုးသားပြန်လည်ရည်ရွယ်စီရေးကိုကောင်းတဲ့ဖော်ဖို့ဆိုလို့ရှိရင်ဒီနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးရမယ်လှုပ်ပေးဖို့နေမကဘူးသူတို့ကဒီဒီမိုကရေစီဖြစ်ဖို့တိုးတက်ရေးဖြစ်စဉ်တွေမှာပါဝင်နိုင်ရမယ်ဆိုတဲ့ကိစ္စကဒါကတကယ်ကိုအခြေခံကိစ္စတစ်ခုလို့နေတယ်။ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအချင်းချင်းကဒီလိုမှမသွားဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီရှေ့ဆက်မဲ့ဟိုကျွန်တော်မြန်မာနိုင်ငံရဲ့အနာဂတ်အတွက်အာဝန်ရင်းစရာတွေအများကြီးနဲ့ကြုံလာမှာဖြစ်ပါတယ်။အဲကြောင့်မို့လို့ဒေါ်သာစုကြည်ကအပြုံမြင့်ကြီးစွာနဲ့ဒီကိစ္စတွေကိုထပ်ကတလဲလဲပြောနေတယ်လို့ကျွန်တော်တို့အဲ့လိုယူဆပါတယ်
။ဟုတ်ကဲ့။မကြခင်မှာပဲအခုဟိုဒီလာမယ့်31ရက်နေ့မှာပေါ့နော်ရွေးကောက်ပွဲအပြီးမြန်မာနိုင်ငံပထမဆုံးလွှတ်တော်ခေါ်ယူကျင်းပမှုတွေလုပ်မယ်ပေါ့နော်အဲ့ဒါပြီးလို့ရှိရင်အစိုးရအသစ်ဖွဲ့စည်းတာတွေပါလေဟိုရှိလာပါလိမ့်မယ်အဲ့ဒီခါကျလို့ရှိရင်နိုင်ငံတကာထုံးစံမြင်ခဲ့ရတဲ့အထွေကြုံတွေအများဆိုလို့ရှိရင်အထွေထွေလွန်ငင်းချမ်းသာခွင့်သဘောမျိုးကြီးညာတတ်တာမျိုးတွေရှိပါတယ်အကျဉ်းသားတွေတော်တော်များများလွှတ်ပေးတာမျိုးတွေလည်းရှိတတ်ပါလိမ့်မယ်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ရောမျှော်လင့်ချက်ဘယ်လိုထားသလဲခင်ဗျ
ကျွန်တော်အမြင်ကတော့ဖြစ်နိုင်ပါတယ်ဆိုတော့ဒီကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကလာမာဂူကဒီကိုရာဟာလာလူလူဟိုပရိုပဂန်ဒါလူလူကံပေးလူလူနားဖဖရထွက်လာတဲ့ကိစ္စမျိုးတွေရှိပါတယ်။ဒီကောပဲမတကြင်မှာနိုင်ငံကြီးစစ်သားတွေလွှတ်ပေးမယ်ဆိုတဲ့ကိစ္စမျိုးတွေပေါ်ထွက်လာတယ်။ပေါ်ထွက်လာတဲ့အခါကျတော့ကျွန်တော်အနေနဲ့အများကြီးစဉ်းစားရပါတယ်။အများကြီးဟိုလက်တွေ့ချင်းနဲ့ချိန်ကြီးချေရပါတယ်။ချေတဲ့အခါကျတော့ okay နိုင်ငံကြီးစစ်သားတွေလွတ်မြောက်လာမယ်ဆိုလို့ရှိရင်လည်းအဲ့ကလာမှာပေါ့နော်။ဟိုတကယ်ကိုဒီ limited ပေါ့ကျင်းတော့လို့သလိုပဲဒီကျင်းသားတောင်းလောက်လို့တဲ့ကမှာဟိုနိုင်ငံရေးကျင်းသားကတိတ်သားလမ900ခန်းလို့ပဲပါတယ်ပိုက်ဖိုက်လောက်ပဲပါတယ်ဝါးလောက်ပဲပါတယ်ဆိုတော့ရခိုင်နှုန်းမျိုးလीဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကတိုတင်ယူဆပြီးတော့ကျွန်တော်တို့ထုတ်ပြခြင်းစင်ညာချက်တွေကျွန်တော်တို့လုပ်ခဲ့ပါတယ်အခုလည်းဒီကျူးကျူးလေးခေါ်မယ်ပါတီမလေးခေါ်မယ်ဆိုလို့ရှိရင်လည်းဟိုဖြစ်လာနိုင်ပါတယ်လူကြီးဌာနကွေတွေပါတယ်ခေါ်လာနိုင်ပါတယ်ဒါပေမဲ့အခုနောက်ဘက်မှာသူတို့သုံးတဲ့စကားတော့လူငယ်ချမ်းသာမှုမလဲလူငယ်သက်သာပါဗျာလူငယ်သက်သာကိုဆိုတဲ့ခါကျတော့ဟိုလုံးစုပြည့်စုံတဲ့ကိစ္စမဟုတ်သူတို့လွတ်တယ်လေလူလွတ်တယ်ဆိုတဲ့ကိစ္စမျိုးတွေသူတို့တွေခံဝေကြရလွတ်မယ်တခါတော့ဆွေးနွေးကြရလွတ်မယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်လာနိုင်ပါတယ်ဆိုတော့အဲ့ဒါမျိုးကလည်းဟိုကျွန်တော်ထင်တယ်တကယ့်ကိုအကက်ကကြီးစွာနဲ့လွတ်ပေးနိုင်တယ်အကက်ကကြီးစွာနဲ့ခေါ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့လောလောဆယ်အားဖြင့်ရောဟိုမြန်မာနိုင်ငံရဲ့ထောင်နေတွင်းမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေတဲကအခုဒီလူဦးရေ2000ကျော်တဲကပေါ့နော်ကျန်းမာရေးအခြေအနေအရစိုးဝါနေတဲ့နိုင်ငံရေးအကျဉ်းသားတွေအများဆုံးလွတ်တင်တဲ့နိုင်ငံရေးအကျဉ်းသားတွေဘယ်လိုလူတွေများရှိနေတယ်လဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့အခုဒီနေ့ထုတ်တဲ့စီရင်ခံစာထဲမှာတော့ကျွန်တော်ကဟိုကျန်းမာရေးမကောင်းတဲ့လူတွေစိုးဝါဖြစ်နေလူ142ယောက်ရှိပါတယ်ဆိုတော့ကျွန်တော်တို့ထုတ်ကြတာလေအဲ့142ယောက်ရဲ့အခြေအနေယောဂအခြေအနေတွေဘာယောဂတွေဖြစ်နေလဲဘယ်လိုအခြေအနေခံစားနေရလဲဆိုတော့လေကျွန်တော်တို့ဒီထဲနဲ့ ABP ရဲ့အင်တာနက်ဆာမျက်နှာမှာတက်ကြည့်လို့ရတာအဓိကကဒီ2009နောက်ပိုင်းရနေစပြီးတော့ထောင်တွေကိုမိသားစုနဲ့ဝေးတာတဲ့ထောင်တွေကိုသူတို့ရှိခဲ့တယ်သူတို့ခုလက်သုံးနေတဲ့ခင်မမီတော့တဲ့အခြေတော်လက်စဲဥပဒေမှာတောင်မှပြတ်ထားတာကအင်းအတရာကိုမိသားစုအရေးဆုံးထောက်ပံ့ထားမယ်ဆိုတာပါ။ဒါပေမဲ့ဟိုထောင်ကျောင်းရှိနေတာကအကြီးကျယ်ပဲ။ဒီနေ့ဆိုလို့ရှိရင်ဒီ2020အထက်မှာဆိုလို့ရှိရင်52ဦးကိုထောင်ကျောင်းရှိတယ်။ထောင်ကျောင်းရှိတဲ့နေရာမှာလည်းဒီအကန့်စားဖြစ်နေတဲ့လူတွေပါတယ်။တစ်ဖက်ကသေးသေးနေရာတွေပါတယ်။အဲ့တော့တစ်နှစ်ခွဲလောက်ထောင်ကျထားတဲ့ဒီအမျိုးသမီးတွေပါတယ်။ဆိုတော့တကယ့်ကိုဒီအကျဉ်းသားခွင့်ရေးအတွက်တောင်းဆိုလို့ဟိုကိတ္တာအနေနဲ့နေလူကြောင်းတဲ့ကိစ္စမျိုးတွေပါတယ်
Okay. Now the church and all major neck is saga, Palestro, a two twenty Nanga Murine, Pantare Duriobono, Taunema, the Dama Jazwe, Tarine, Yonobio Tara La, Tcha, Dida Tashi Muri Lodla, Elunia Mubayo, the Gelumia, Nanga Mune, Suyanine, Pame Suin, or Nanga Genari Dre, Jadin Yadi, a Queen Yisura, Bari, she then the lesser Ali, the Chalopio Javala.
ကဲရင်တော့အစ်ကရာဘီကရာစီကရာတို့ရှိတာပေါ့ဗျာဒါကပိရိစာအုပ်ချုပ်တဲ့ခင်ပါပေါ့ဒီနောက်ပိုင်းဦးနေဝင်းဆိုတာတက်လာပြီးတဲ့ခါကျတော့ဒါတွေကမရှိသလိုအလိုအကျင့်အကျင့်ပါပဲဆိုတဲ့အခြေအနေအစားပြီးတော့အကုန်လုံးကတန်းလို့ဖြစ်သွားတာပေါ့ဒါပေမဲ့ဒီကနေ့နားဖတ်လိုက်တဲ့ဒီထောင်ထဲမှာကြာတဲ့ခါကျွန်တော်တို့တိတအကျင့်အလိုခေါ်တာဟုတ်ဒီကတော့ဒါမှကျင့်တာလည်းတွေ့ရတာမဟုတ် ida tare to bu me di u ma isai chaung ma so mi shin lu pai nya la ma thong ni ma nang nang yoyo chin da ri tha che de kisa mi shi de to me ne thong ni ma ti chou kisa li ja do to min go pyatana chin au lu di ya so bo da lu mai li ti lu li ne ta ke go du tha che de kisa mi shi de so lu la ga ti lu ta ke go pyatana sha chin ne a chin ni myo li ma so lu shin no ဟိုအရမ်းပဲဆက်စရာပါလေ။ဂျာဆဘအကျဉ်းသားလေးနဲ့အတူယူရရှိနေထားခဲ့တဲ့ကိစ္စမျိုးကြီးရယ်ရှိပါလေ
။ဟုတ်ကဲ့။ဒီမိုကရေစီစနစ်တရားမှာတော့နိုင်ငံရေးအကျဉ်းသားဆိုတာရှိကိုမရှိတဲ့ ਨੇ ကိစ္စပေါ့နော်
။ဟုတ်ပါလေ။ကျော်မေစာပီရဲ့ကလည်းပြောခဲ့တာကနိုင်ငံတစ်ခုမှာနိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုတာကဒီနိုင်ငံရဲ့လူ့ခွင့်ရေးဒီနိုင်ငံရဲ့ဒီမိုကရေစီရေးဒီမိုကရေစီအခွင့်အရေးတွေဘယ်တော့စိတ်သုံးနေတယ်ဆိုတာကိုပြောပြနေတာပါဆိုပြီးတော့ပြောခဲ့တာရှိပါတယ
် APB ခေါ်ထိုင်းခြေဆိုင်မြန်မာနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကအတွင်းမှဦးတိတ်နိုင်နဲ့ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ